Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော်အမေရိကန်တန်က2014ခုနှစ်နိုဝင်ဘာလ22ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန္တလေးချမ်းနဲ့ကျွန်တော်ကြိုကြိုသိမ်းကြည့်ကြပါပါ။လူဝင်မှုကြီးကြပ်ရေးပြည်ပြောင်းလဲဖို့သမရအာဏာနဲ့လုပ်တဲ့ပေါ်သမရဥပမာကအခုခံပြောဆိုပါရတယ်။ဥပမာကဲလို့သိကြတဲ့ကြမ်းမရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်ပြီးအောက်လူတော်ကအစိုးရကိုတရားစွဲထားပါတယ်။အိနီကျင်းတွေနဲ့ငင်းပွားတာကိုပိုကောင်းတဲ့ဆွေးနွေးတာမျိုးနဲ့ဖြည့်ရှင်းကျင်တယ်လို့တရုတ်ကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့တူတခြားထိတ်တန့်သတင်းတွေကိုလည်းကြီးညာပါပါခင်ဗျာ။
အခုမနက်ခင်းသတင်းဆောင်ပါတွေမှာတော့အမေရိကန်သမ္မတအိုဘားမားရဲ့တန်းနဲ့ချီပြီးတော့အမှတ်တမှတ်ရမရှိဘဲဝင်ရောက်လာသူတွေအတွက်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေပြောင်းလဲမှုအမိန့်ကြောင့်ကွန်ဂရက်တွင်စန့်ကျင်ကန့်ကွက်မှုတွေတိုးများလာနေတာနဲ့အတူမြန်မာပြည်ရဲ့သမ္မတဖြစ်မှုဆိုင်ရာဆောင်ရွက်ကြိုးပမ်းမှုတွေနဲ့ပတ်သက်လို့တော့
ဒေါက်ဆန်းစုကြည်လည်းပြန်ဆိုင်လာတယ်။တန်းနဲ့ချားသူရှင်လည်းချားသူပြန်ဆိုင်လာတယ်။ဒါအခွင့်အရေးတွေပါပဲ။ပြန်ဆိုင်မှုတွေမိမိတို့လိုလားတယ်။
ဝီရီနဲ့တီးသန့်မင်းမြန်ကမှပြည်တော်စုလွတ်တော်ဥက္ကဋ္ဌသူရဥရွှေမန်းရဲ့ဖြေကြားချက်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အစိုးရရဲ့လက်နက်ကြီးကြီးကြောင့်ကချင်လက်နက်ကိုင်တပ်ဖွဲ့ရဲ့ဗိုလ်လောင်း20ကျော်ကျဆုပ်မှုမှအစိုးရဘက်ကတော့ KIA ရဲ့လှုပ်ရက်အပေါ်တုံ့ပြန်ချက်အဖြစ်ပြောဆိုမှုနဲ့အတူအများပြည်သူသုံးစွဲနေတဲ့ကုန်းလမ်းနဲ့ရေလမ်းပိတ်ဆို့မှုကြောင့်လုံမြုပ်နယ်တစ်ဖက်ကမှဆန္ဒပြပွဲဖြစ်ပေါ်နေတဲ့အခြေအနေတွေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ဝီရီကနေနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချန်တို့ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုရဲ့လူမှုကြီးကြပ်ရေးစနစ်ပျက်စီးယိုယွင်းနေတာကာလရှည်ကြာနေပြီလို့သမ္မတဘရာကိုဘာမာကပြောပြီးစနစ်ကိုအလုံးစုံပြုပြင်ရေးသမ္မတအာဏာနဲ့သူ့ရဲ့လှုပ်ဆောင်ချက်ကိုခုခံပြောဆိုပါတယ်။သူသမ္မတဖြစ်လာခြင်းကလေးကလူမှုပြဿနာကိုဖြေရှင်းဖို့တန်တိထံချထားပြီးဒါနဲ့ပတ်သက်လို့ဒီကနေ့မှတခုခုလုပ်နေပြီလို့ပေါ့ကြာနေကလက်စ်ဗီဂတ်မြို့လူမှုစုဘက်ကမှသမ္မတဘရာကပြောပါတယ်။သူလှုပ်ဆောင်ချက်အမြဲတမ်းရည်တည်စေရေးကွန်ကရစ်နဲ့လွယ်လုဆောင်မှုကြိုးပမ်းချက်တွေကိုလက်လျှော့မှာမဟုတ်ဘူးလို့လည်းသမ္မတကပြောပါတယ်။သမ္မတဥပမာရဲ့အစီအစဉ်ကအမေရိကန်နိုင်ငံထဲမှာတရားဝင်ထောက်ထားမှရှိပဲရောက်နေတဲ့ရွှေပြောင်းဝင်ရောက်သူ9,000နီးပါးအတွက်ယာယီအလုပ်လုပ်ခွင့်လက်မှတ်တွေရစေပြီးပြန်ပို့ခံရမယ့်အရေးဝေးသွားမှာဖြစ်ပါတယ်။သမ္မတဥပမာဟာလူမှုဆိုင်ရာမှာကွန်ကရစ်ကိုကြောပြီးလှုပ်ပိုင်ခွင့်အာဏာနဲ့လုတာကြောင့်သမ္မတတာဝန်ကိုပျက်စီးထိခိုက်စေတယ်ဆိုပြီးအောက်လူတော်ဥက္ကဋ္ဌဂျွန်ပီနာကတောက်ကြနေအစောပိုင်းမှာပြောပါတယ်။
အိုဘားမားကဲလို့လူသိများတဲ့အမေရိကန်မျိုးသားကျမ်းမာရေးဆောင်ရှားမှုအစီအစဉ်နဲ့ပတ်သက်လို့အစိုးရဟာလုတ်ပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုပြီးသမ္မတအိုဘားမားအစိုးရကိုအတိုက်ခံ Republican Party ရဲ့အောက်လွှတ်တော်အမတ်တွေကတရားစွဲလိုက်ပါတယ်။အမေရိကန်ကျမ်းမာရေးဝန်ကြီးဌာနနဲ့ဗဏ္ဍာရေးဝန်ကြီးဌာနတွေကိုအောက်လွှတ်တော် Republican အမတ်တွေကတောက်ကြနေကပဲတရားစွဲခဲ့ကြတာပါ။ဝန်ထမ်းအင်အား50ကနေအထက်ရှိတဲ့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်ကျန်းမာရေးအာမခံအတွက်တာဝန်ယူပေးဖို့ဥပဒေအသစ်မှာသတ်မှတ်ထားတဲ့ပြဋ္ဌာန်းချက်ကိုအစိုးရကနေဥပဒေမဲ့ဆိုင်းငံ့ထားခဲ့တယ်ဆိုပြီးတော့လည်းတရားစွဲဆိုခဲ့တာဖြစ်ပါတယ်။သမ္မတအိုဘားမားအစိုးရကတော့ဒီသတ်မှတ်ချက်ကိုဆိုင်းငံ့ထားခဲ့တာနှစ်ချိန်ရှိခဲ့ပါပြီ။တရားစွဲဆိုထားတဲ့အချက်ထဲမှာတော့ဥပဒေအသစ်ဟာဝင်ငွေနှိမ့်တဲ့အလုပ်သမားတွေအတွက်ကုန်ကျစရိတ်ကာမိစေဖို့အာမခံကုမ္ပဏီတွေကိုဥပဒေနဲ့ဆန့်ကျင်ပြီးဗဏ္ဍာရေးအရပံ့ပိုးပေးခဲ့တယ်လို့လည်းစွပ်စွဲထားပါတယ်
။အီရန်နျူကလ িয়ার ရေးသဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရနေကနေလာနေတာနဲ့အမျှအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်နဲ့ဆွေးနွေးပွဲတွေအရှိန်မြင့်လုပ်နိုင်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဗီယက်နာမှာပဲဆက်ရှိနေပါတယ်။အမေရိကန်နဲ့ P5+1 မဟာမိတ်တွေဖြစ်ကြတဲ့ပြည်တင်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတွေဟာနိုဝင်ဘာလ24ရက်နောက်ဆုံးသတ်မှတ်ရကိုပဲအာရုံစိုက်ထားပြီးရက်ထတ်တိုးဖို့မစင်စားဘူးလို့ဝန်ကြီးကယ်ရီကပြောထားပါတယ်။သဘောတူညီချက်တွေအချက်လက်တွေအားလုံးရထားပြီးပြီလို့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလာဗရော့ဖ်ကမော်စကိုမြို့တော်မှာပြောပါတယ်။ဟန်ချန်ကြီးရလာထွက်ဖို့အတွက်ဆက်ဆက်ဆွေးနွေးသူတွေမှာနိုင်ငံရေးရလှုပ်ဆောင်ခြင်းစိတ်ရှိဖို့လိုပြီးသူဆိုအားဖြင့်လက်တွေ့မကျတဲ့ကိစ္စရပ်တွေပေါ်နောက်ဆုံးမိနစ်ထိအပြေးယူလုပ်ရတာမျိုးကိုရှောင်ရှားကြဖို့မစ္စတာလာဗရော့ဖ်ကပြောပါတယ်။နိုင်ငံရေးအရလှုပ်ဆောင်ခြင်းစိတ်ကိုပြဖို့ကအီရန်နိုင်ငံဖြစ်တယ်လို့ပြည်ထောင်နိုင်ငံသားဝန်ကြီးဖိလစ်ဟမ်မွန်ကပြောပါတယ်။
ယူကရိန်းနိုင်ငံကီယက်မြို့တော်မှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ဝန်ကြီးချုပ်အာစညီရစညူတို့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ယူကရိန်းအပေါ်ရုရှားရဲ့ရန်လိုတဲ့လောက်ရက်တွေအပေါ်အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြစ်တင်ရှုံချလိုက်ပါတယ်။ရုရှားစစ်တပ်ရဲ့ဝင်ရောက်ဆွပ်ဖက်မှုတွေကြောင့်ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအပေါ်ချိမ့်ချောက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဒုသမ္မတကပြောဆိုခဲ့တာပါ။ခရိုင်းမီးယားကိုရုရှားနိုင်ငံနဲ့တုတ်သွင်းခဲ့တာယူကရိန်းအရှေ့ပိုင်းကခွက်ထွက်ရေးသမားတွေကိုအားပေးနေတာတွေဟာနိုင်ငံတကာအခြေခံစည်းမျဉ်းတွေကိုတိတိတတ်တာချိုးဖောက်နေတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ ယူကရိန်းအစိုးရကိုယ်စားလှယ်တွေရုရှားလိုလားသူခွထွက်ရေးသမားတွေနဲ့ရုရှားအစိုးရကိုယ်စားလှယ်တွေကြားစက်တင်ဘာလ5ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့အပြစ်ခတ်ရေးစည်းသဘောတူညီချက်ကိုရုရှားဘက်ကပြောင်ပြောင်တင်းတင်းလစ်လျူရှူတာကိုလည်းပြသတာလို့လည်းသူကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂကတော့အပြစ်ခတ်ရေးစည်းသဘောတူညီမှုရခဲ့ပြီးတဲ့နောက်တေဆုံးသူ1000နီးပါးရှိသွားပြီဖြစ်ပြီးတော့ဒါဟာဆိုရင်တရက်ကိုပြင်းပြအားဖြင့်13ယောက်ရှိတယ်လို့ပြောဆိုခဲ့သလိုတက်ပြတ်မှုတွေဖန်စီညှဉ်းပန်းနှိပ်စက်မှုတွေလည်းရှိနေတယ်လို့ပြောဆိုထားပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE ကနေစနေနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။အင်းကြီးနိုင်ငံတွေနဲ့အငင်းပွားတာတွေကိုဖြည့်ရှင်းရေးဆွေးနွေးတာတွေပိုကောင်းကျင်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကတောက်ကြားနေမှာပြောလိုက်ပါတယ်။ဒါအပြင်မြေပြင်နဲ့ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားတာတွေကနေပြင်းထန်တဲ့ထိတ်တိုက်တွေ့တာတွေလာတော့ကြဖြစ်ပြီးတဲ့နောက်ပြန်ပြီးတင့်မြတ်ခြင်းတဲ့လေတံမျိုးထွက်လာတာပါ။အခြေတော်အခြားအင်းကြီးနိုင်ငံတွေနဲ့တရုတ်အကြားအရေးပေါ်ဆက်သွယ်ရေးလိုင်းတွေဖွင့်ဖို့တရုတ်ကစဉ်းစားနေတယ်လို့ပီကင်းမြို့တော်မှာကျင်းပတဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲတစ်ခုအတွင်းကာကွယ်ရေးဝန်ကြီးချန်ကွန်ခွမ်းကပြောပါတယ်။ဗီယက်နမ်နဲ့ဖိလစ်ပိုင်တို့အပါအဝင်အင်းကြီးလေးနိုင်ငံနဲ့တရုတ်အကြားတောင်တရုတ်ပင်လယ်ထဲကကျွန်းတွေနဲ့ရေပြင်ကိုပိုင်ဆိုင်မှုအငင်းပွားတာတွေကနေလွန်ခဲ့တဲ့နှစ်အတွင်းဒေသရင်းတင်မာမှုမြင်မာခဲ့ပါတယ်။တရုတ်ကကမကထလို့ကျင်းပတဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာကာဝေးဝန်ကြီးကအဲ့လိုပြောတာဟာထိတ်တိုက်သိမတွေ့ကျင်တော့တဲ့သဘောကိုထင်ရတဲ့ဂျိုးပန်ကျဲလို့ယူဆကြပါတယ်
။ဂါဇာကမ်းမြောင်ဒေသမှာအိမ်တွေပြန်ဆောက်ဖို့အတွက်ကူညီပေးဖို့အစ္စရေးပါလက်စတိုင်းနဲ့ကုလသမဂ္ဂတာဝန်ရှိသူတွေကြားသဘောတူညီမှုရရှိခဲ့ကြတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဂါဇာမှာနေထိုင်ကြတဲ့အိမ်ပိုင်ရှင် 2,000 ခွဲကျော်အနေနဲ့ပျက်စီးသွားတဲ့အိမ်တွေကိုပြန်ပြင်နိုင်မယ်။အိမ်ဆောက်ပစ္စည်းတွေရရှိကြမှာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့အရှေ့လေပိုင်းဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်ဆာရီကမနေ့ကပြောဆိုခဲ့တာပါ။ပါလက်စတိုင်းအစိုးရအနေနဲ့လည်းဆောက်လုပ်ရေးပစ္စည်းတွေရရှိမဲ့စီစဉ်တဲ့ပတ်သက်ပြီးတရားကြေညာပေးမှာဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျရစ်ကပြောပါတယ်။ကုလသမဂ္ဂအနေနဲ့အိမ်ပိုင်ရှင်တွေကိုဗန်ဒငွေကြေးအရထောက်ပံ့ပေးခြင်းအပြင်ပါလက်စတိုင်းအစိုးရရဲ့ဂါဇာပြန်လည်ထူထောင်ရေးမှာကူညီပေးသွားမှာဖြစ်တယ်လို့လည်းအထူးကိုယ်စားလှယ်ဆရီကပြောဆိုခဲ့ပေမယ့်လက်တလောရှိနေတဲ့ပစ္စည်းတွေကတော့မလုံလောက်ဘူးလို့ပြောဆိုခဲ့တာပါ။မကြသေးခင်နှစ်တွေအတွင်းအစ္စရေးနဲ့စစ်သွေးကြောင့်ဟာမတ်စ်တွေအဖွဲ့ကြားမှာအကြိမ်ပေါင်းများစွာပစ်ခတ်ခဲ့တဲ့စစ်ပွဲကြောင့်မလို့ဂါဇာကမ်းမြောင်ဒေသမှာအိမ်တွေနဲ့အဆောက်အုံတော်တော်များများပျက်စီးခဲ့ရပါတယ်။
မဒါဂါစကာသမရနိုင်ငံမှာပလီယောဂါပြန့်နှံ့ဖြစ်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပြီးယောဂါပိုးဟာမြို့တော်အထိမြင်းမြန်ဆန်ဆန်ပြန့်နှံ့သွားနိုင်တယ်လို့သတိပေးထားပါတယ်။အာဖရိကကျွန်းနိုင်ငံဖြစ်တဲ့မဒါဂါစကာမှာပလီယောဂါဖြစ်ပွားတဲ့ဖြစ်ရပ်ပေါင်း119ခုအထိရှိနေပြီးလူ40သေဆုံးရပြီးပြီလို့ WHO ကတောက်ကြနေမှာပြောပါတယ်။အန်တာနာနာရီဗိုမြို့တော်မှာယောဂါပိုးဖြစ်တဲ့ဖြစ်ရပ်နှစ်ခုနဲ့သေဆုံးသူတဦးပဲအခုချိန်ထိရှိသေးပေမဲ့မြို့တော်ရဲ့လူဦးရေထူထပ်တာနဲ့ကျန်းမာရေးစနစ်အားနည်းချက်ကြောင့်ယောဂါပိုးအလင်းမြန်ပြန့်ပွားမဲ့အန္တရာယ်ရှိနေတယ်လို့ဆိုပါတယ်။ပလီယောဂါဟာယောဂါပိုးရှိတဲ့တန်လေးပိုးမွားတွေလူကိုကိုက်တာကတစ်ဆင့်ကူးစက်ပြန့်ပွားတဲ့ဘက်တီးရီးယားယောဂါတစ်မျိုးဖြစ်ပါတယ်။စောစောဆီစီဆီစီတွေ့ရှိတဲ့ဆိုရင်ပူပေါ်နဲ့ပလီယောဂါကိုပရိစီဝါဆေးနဲ့ကုသနိုင်ပေမယ့်ညူမောနဲ့ပလီယောဂါကတော့ယောဂါကူးစက်ပြီး24နာရီတွင်သေဆုံးနိုင်တဲ့အထိပြင်ထန်ပါတယ်
။အမေရိကန်ပြည်ထောင်စုမှာနှင်းမုန်တိုင်းဒဏ်ဆိုဝါဆောင်ခံခဲ့ရတဲ့နယူးယောက်မှာတစ်နှစ်စာလောက်ရှိတဲ့နှင်းတွေ၃ရက်အတွင်းကျခဲ့တဲ့ဒဏ်ကိုကျော်လွှားနိုင်ဖို့ကြိုးစားနေချိန်နောက်ထပ်ရေးကြီးမဲ့အန်ဒီယန်နဲ့ကြုံရမဲ့အရေးကိုပါကာကွယ်နေရပါတယ်။နောက်ရက်အနည်းငယ်လောက်ဆိုရင်ရာသီဥတုပူနွေးပြီးမိုးအထင်းတင့်ရွာသွန်းနိုင်တာကြောင့်မလို့တချို့နေရာတွေမှာ6ပေကျော်လောက်အထိရှိနေတဲ့နှင်းတွေနဲ့စိတ်ဝင်ပြီးနောက်ပိုင်းမှာရေးကြီးနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းနေပါတယ်။ဒေသခံတာဝန်ရှိသူတွေကတော့ရေးကြီးတတ်တဲ့ဒေသတွေကအိမ်တွေရဲ့မြေတိုက်ခန်းတွေထဲကတံပိုးရှိတဲ့ပစ္စည်းတွေကိုဘေးလွတ်ရာရွှေ့ထားကြဖို့တတိပေးထားပြီးတော့လူတွေကလည်းနှင်းတွေကြီးကျယ်တင်ကြံခဲ့တဲ့အိမ်ခေါင်မိုးတွေပေါ့အင်ခေါမိုးတွေပြုတ်မကြအောင်လို့ဖယ်ရှားနေကြရပါတယ်။ရေကြီးမဲ့အန္တရာယ်ကတော့အင်္ဂါနေ့အထိရောသွားနိုင်တဲ့အလားအလာမရှိပါဘူး။နှင်းမုန်တိုင်းကြောင့်မလို့အ ਨੇ ဆုံးလူ73ယောက်သေဆုံးခဲ့ရပြီးတော့အများစုကနှင်းကျုံနေရင်ဘေးလွတ်ရာတိမ်းရှောင်ရင်ရုတ်တရက်နှလုံးလေးဖြတ်သေဆုံးခဲ့ကြရတာဖြစ်ပါတယ်
။ငားပေနီးပါးမြင့်ပြီးပေါင်300နီးပါးလေ့ကျင့်ရှိတဲ့ဆက်ရုပ်အများပြားကိုအမေရိကန်ပြည်ထောင်စု Silicon Valley က Microsoft Company ဝင်းထဲမှာလုံခြုံရေးအဆောင်တွေအဖြစ်ကင်းလဲစောင့်ကြပ်ဖို့မကြသေးခင်ကစပြီးအသုံးပြုပါတယ်။လေဆာတွေကင်မရာတွေနဲ့အာရုံခံကိရိယာမျိုးမျိုးတပ်ဆင်ထားတဲ့အလိုလျောက်ရွေလျားတဲ့ဆင်တွေကိုတော့ပောက်ကွဲစေတဲ့ပစ္စည်းတွေဒါမှမဟုတ်ငလျင်တန်တင့်သူတွေကိုရှောက်ဖွေတဲ့နေရာမှာအသုံးပြုနေပါပြီ။ဒါပေမဲ့လည်း American Software Company ကြီးကကြီးစံပုံစံဆက်ရုပ်တွေကိုအသုံးပြုပြီးတော့နောက်တစ်ဆင့်လှမ်းလိုက်တာပါ။ K5 လို့ခေါ်တဲ့အရိစရုပ်တွေဟာအပြင်မှာလက်ပတ်ယူလျားသွားလာပြီးလူသားအဆောင်တွေလို့တလူပဲဂိုဒေါင်တွေကားရက်တဲ့နေရာတွေမှာသူတို့မှတက်ထားတဲ့ HD ကင်မရာတွေနဲ့အာယုံခံကိရိယာမျိုးကိုအသုံးပြုပြီးတော့လက်ပတ်စစ်ဆေးကြတာပါခင်ဗျာ
2014ခုနှစ်နိုဝင်ဘာလ22ရက်စနေနေ့ VOA ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချန်တို့ကြီးညာပေးခဲ့ကြတာပါအခုကစပြီးတော့သတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုအတွင်းတန်းနဲ့ချီတဲ့မှတ်တမ်းမှတ်ရမရှိဘဲလာရောက်အခြေချနေထိုင်သူတွေပေါ်တက်ရောက်မှုရှိစေတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုအမိန့်တရက်ကိုသမ္မတဥဘာမာကမနေ့ကကြီးညာလိုက်ပါတယ်ဒီမိန့်ကြောင့်အမေရိကန်Congress လွတ်တော်အတွင်းအတိုက်ခံ Republican Party တွေရဲ့စန့်ကျင်ကန့်ကွက်မှုတွေလည်းတိုးပွားလာနေပါတယ်။ VOA သတင်းတောက် Carolyn Pressutti ရဲ့သတင်းပေးပို့ထားချက်ကိုတော့ Matt Engine နိုင်ကပြောပြပေးမှာပါရှင်
။ American ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ဟာပျက်စီးနေတဲ့အကြောင်းသမ္မတ Obama ကအင်ဖြူရောမှာပြောကြားခဲ့တဲ့မိန့်ခွန်းမှာထပ်ပြီးပြောဆိုသွားခဲ့ပါတယ်။သမ္မတရဲ့လုပ်ပိုင်ခွင့်အရသူထုတ်ပြန်တဲ့အမိန့်ဟာတရားမဝင်လာရောက်သူတွေရပ်တည်နေထိုင်ခွင့်ရစေမယ့်မောင်ရိတ်ခိုးနေတဲ့သူတွေအလင်းထဲကိုထွက်လာစေမဲ့အမိန့်လို့သမ္မတဥဘာမာကပြောပါတယ်။သမ္မတရဲ့အမိန့်အရအမေရိကန်ပြည်ထောင်စုကိုတရားမဝင်လာရောက်နေထိုင်သူတွေကိုယာယီအားဖြင့်နေရက်ပြန်မပို့အောင်ကာကွယ်နိုင်မဲ့ဥပဒေဖြစ်ပါတယ်။အကျုံးဝင်သူတွေထဲမှာ9နှစ်ထက်ကျော်ပြီးရောက်လာတဲ့သူတွေနဲ့ဒီနိုင်ငံမှာကလေးတွေမွေးဖွားပြီးနေထိုင်နေသူတွေပါဝင်ပါတယ်။ဒါပေမဲ့လည်းနိုင်ငံသားတွေရနေတဲ့အကျိုးခံစား권တွေတော့ရမှာမဟုတ်ဘူးလို့သမ္မတဥဘာမာကပြောပါ
တယ်။အမေရိကန်လာမယ့်အနာဂတ်မှာအမေရိကကိုတရားမဝင်ရောက်လာတဲ့သူအလုံးတော့အကျုံးဝင်မှာမဟုတ်ပါဘူး။နိုင်ငံသားဖြစ်ခွင့်အာမခံချက်ပေးတာမျိုးမဟုတ်သလိုအမြဲတမ်းနေထိုင်권ပေးတာမျိုးလည်းမဟုတ်ပါဘူး။နိုင်ငံသားတွေရနေတဲ့အကျိုးခံစား권တွေလည်းရမှာမဟုတ်ပါဘူး။
ဥစားပေးပြီးနေရက်ပြန်ပို့မဲ့သူတွေထဲမှာအကျန်းဖက်သမားတွေ၊မူရီဂိုင်းအဖွဲ့ဝင်တွေနဲ့အကျန်းဖက်ရာဇဝတ်သားတွေပါဝင်ပါတယ်။ DACA လို့ခေါ်တဲ့သူ့ရဲ့အမိန့်အရ2010ခုနှစ်မတိုင်ခင်အမေရိကန်ပြည်ထောင်စုကိုရောက်လာပြီးကျောင်းတွေမှာကျောင်းတက်ဖို့အမည်စင်းပေးထားတဲ့သူတွေကိုဘလို့အသက်အရွယ်ပဲဖြစ်ဖြစ်နောက်ထပ်3နှစ်အတွင်းနေရက်ပြန်မပို့ဘူးလို့သတ်မှတ်လိုက်တာပါ။
Are we a nation that educates the world's best and brightest in our universities?
ကျွန်တော်တို့ကတက္ကသိုလ်တွေမှာအတောက်ပါဆုံးပညာရေးစနစ်နဲ့ကမ္ဘာကိုတင်ကြားပို့ချပေးနေတဲ့နိုင်ငံပါသူတို့ကိုသူတို့နိုင်ငံနဲ့စီပြန်ပို့ပြီးစီးပွားရေးအရာကျွန်တော်တို့ရှင်ပြန်ခိုင်းမလားဒီမှာနေထိုင်ဖို့တိုက်တွန်းပြီးအလုံအကိုင်းအခွင့်အလမ်းတွေဖန်တီးပေးမလားမေးခွန်းထုတ်ရပါလိမ့်မယ
်အမေရိကန်ပြည်ထောင်စုအတွင်းမှာတရားမဝင်လာရောက်နေထိုင်သူ17တန်းလောက်ရှိနေပြီးသမ္မတအိုဘားမားရဲ့အမိန့်ကလူ9တန်းလောက်ပေါ်မှာအကျုံးဝင်ပါတယ် Republican Party ဝင်တွေကတော့သမ္မတဘက်ကအခုလိုသူ့သဘောနဲ့သူဆုံးဖြတ်လိုက်တာကိုကန့်ကွက်ဝေဖန်နေကြပါတယ်အောက်လွတ်တော်ဥက္ကဋ္ဌ John Boehner ကအခုလိုပြောပါတယ်
။ President have said before that he's not king.
သမ္မတကိုယ်တိုင်ရေလုံးကပြောခဲ့ဘူးပါလေ။ "तू ဟာဘုရင်မဟုတ်ဘူး၊ Emperor ရဲ့ရှင်သခင်မဟုတ်ဘူး"ဆိုတာ။ဒါပေမဲ့ပြောတော့တမျိုးလုပ်တော့တမျိုးဖြစ်နေပါတယ်
။လာမယ့်ဇန်နဝါရီလတပ်တန်းဝက်ရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တွေစပြီးတာဝန်ထမ်းဆောင်တဲ့အခါသမ္မတကိုဝိုင်းပြီးစန့်ကျင်ကြလိမ့်မယ်လို့အထက်လွတ်တော်လူများစုခေါင်းဆောင်ဖြစ်လာမယ့် Republican အထက်လွတ်တော်အမတ် Mitch McConnell ကလည်းပြောပါတယ်။ဒါပေမဲ့လေကွန်ဂရက်စီလေးလာနေတဲ့ပညာရှင်တဦးဖြစ်သူသောမတ်စ်မန်ကတော့ Republican တွေလုံနိုင်တဲ့အတိုင်းအတာအကန့်အသတ်ရှိတယ်လို့မြင်ပါတယ်
။ The only way they can undo these orders in a practical way
ဒီကိစ္စလက်တွေ့ကျကျပြန်ပြီးတံပြန်မှုတစ်ခုတည်းသောနည်းလမ်းကတော့နောက်တစ်ခါသမ္မတရွေးကောက်ပွဲမှာနိုင်အောင်လုပ်နိုင်ရင်ဒီသမ္မတရဲ့လုံပိုင်권နဲ့ထုတ်ပြန်တဲ့အမိန့်ကိုပြန်ယူသိမ်းလိုက်ပေါ့ဗျာ။သူတို့ပါတီအနေနဲ့ဒီအတိုင်းပဲသွားကျင်နေဆိုရင်သွားလို့ရပါတယ်။
အမေရိကန်ပြည်သူတွေကြားမှာတော့သမ္မတဥဘာမာရဲ့လူဝင်မှုကြီးကြပ်ရေးကိုပြုပြင်လိုက်တဲ့အမိန့်နဲ့ပတ်သက်လို့ဘာဖြစ်လာမလဲတဲတဲကွဲကွဲမသိကြသေးပါဘူး။မကြသေးခင်ကကောက်ခံတဲ့လူထုစစ်တမ်းတွေမှာ48ရာခိုင်နှုန်းကကန့်ကွက်ပြီး38ရာခိုင်နှုန်းကထောက်ခံခဲ့ပါတယ်။14ရာခိုင်နှုန်းကတော့မရေမရာဖြစ်နေပါတယ်။သမ္မတဥဘာမာထုတ်ပြန်လိုက်တဲ့အမိန့်ကအစောဆုံးလာမယ့်နှစ်ဆက်မှစပြီးအကျုံးဝင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ထိတ်တန့်အရာရှိတဦးကတော့မိကလုတ်ဖွင့်အောင်လောက်နဲ့နေ့တစ်နေ့ကိုနေ့တစ်အဖြစ်ပြောင်းလဲလို့မရဘူးဆိုပြီးခိုင်နိုင်ပြောဆိုပါရယ်နှစ်ပေါင်းများစွာကြာမြင့်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးအပြောင်းလဲတွေဟာလွယ်လွယ်ကူကူနဲ့နေချင်းညချင်းအကောင့်ထဲပေါ်လာဖို့မလွယ်သေးဘူးဆိုပြီးတွက်ဆထားကြတာဖြစ်ပါရယ်ရှင
်မတ်အင်ဂျင်နိုင်ပြောပြသွားတာပါအခုတခါတော့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုအလှည့်ပေးပြစေရှင်ပြည်တော်စုလွတ်တော်နိုင်ကသူရဥွှေမန်းဟာ ူတမရဖြစ်ရေးဘသူကပဲထောက်ခံကြိုးစို့မှာဖြစ်တယ်လို့ပြောပါတယ်။ကြာသာပတေးနေတော့ကနေပြည်တော်မှာ VOA မြန်မာပိုင်းနဲ့တီးတန့်တွေးဆုံမေးမြန်းခန်းအတွင်းသူရဥရွှေမန်းကအခုလိုပြောလိုက်တာပါ။ဒါပေမဲ့ပြန်ဆိုင်ရမယ်ဆိုရင်လည်းတရားသောရှင်ပြိုင်ခြင်းနဲ့ရှင်ပြိုင်သွားမယ်လို့ပြောပါတယ်။အပြည့်စုံကိုကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ်ရှင်
။အခြေခံဥပဒေပြင်ဆင်ရေးကို2015ခုနှစ်ရွေးကောက်ပွဲတွေပြီးမှပဲလုပ်တော့မယ်လို့သူရဥရွှေမန်းကပြောပြီးတဲ့နောက်အဓိကအကြဆုံးပုံမှန်တွေဖြစ်တဲ့436နဲ့59စာလုံးတို့ကိုရွေးကောက်ပွဲမတိုင်ခင်ပြင်နိုင်တော့မှာမဟုတ်သလိုဒေါအောင်ဆန်းစုကြည်တမရအဖြစ်ရွေးကောက်တင်မြောက်ခံပိုင်ခွင့်အလားအလာလဲမိမ့်မိန်သွားတာပါ59စာလုံးကိုသာအချိန်မီမပြင်နိုင်ဘူးဆိုရင်ဥရွှေမန်းတမရအဖြစ်ဒေါအောင်ဆန်းစုကြည်ကထောက်ခံမဲ့အလားအလာနဲ့ပတ်သက်ပြီးသူတော်ဥရွှေမန်းကို VOA ဌာနမှဦးတန်းလွင်ထုံးကမေးပါတယ
်ပုံမှန်59စာလုံးပြင်နိုင်ခဲ့ရင်ပေါ့နော်ပြင်နိုင်ခဲ့တယ်ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်လည်းနာမည်စင်းတင်သွင်းခံပိုင်ခွင့်ရှိလာပြီပေါ့အကယ်၍များအဲ့လိုနာမည်စင်းတင်သွင်းခံပိုင်ခွင့်မရှိဘူးဆိုလို့ရှိရင်အပြင်မှာထွက်နေတဲ့ပြောဆိုမှုတွေအရဒေါအောင်ဆန်းစုကြည်ဘက်ကဗုဒ္ဓကြီးကိုထောက်ခံပေးမယ်ဆိုတဲ့စကားမျိုးထွက်လာအောင်ရှိတယ်လေအဲ့ဒီအရာကြီးနဲ့ပတ်သက်လို့ရောဥက္ကဋ္ဌကြီးနဲ့ဗာကြားထားတယ်ခင်ဗျာအများပြောနေတာတော့ဥက္ကဋ္ဌကြီးနဲ့ဒေါအောင်ဆန်းစုကြည်ရဲ့ခင်မင်မှုကအခုဟိုပိုလာတယ်ပူပေါင်းဆောင်ရွက်မှုကပိုလာတယ်ဆိုတော့အဲ့ဒီလိုဟိုထောက်ခံပံ့ပိုးပေးမယ်ဆိုတဲ့အဆင့်အထိရောဖြစ်နိုင်လားခင်ဗျာ
တကယ်လို့ထောက်ခံလာမယ်ဆိုလဲကျူလိုတာပေါ့ဝမ်းမြောက်တာပေါ့ထောက်ခံခြင်းမထောက်ခံခြင်းကလည်းအခုပြောလို့တော့မဖြစ်နိုင်
ဒီနေ့ကတော့ဒေါအောင်ဆန်းစုကြည်ကိုမေးရမယ်မေးပါမှာထောက်ခံမခံလဲဒါပေမဲ့လည်းတကယ်လို့ဒါဒီအကြောင်းတွေရောဥပဒေအနေနဲ့ကြားသလားဘယ်လိုဆန္ဒရှိတယ်လဲဆိုတာကျွန်တော်
ဒီမှာတော့ခုနကပြောတယ်ဘယ်သတင်းကထွက်လို့ဘယ်လိုပြောနေကြလဲဆိုဒီလိုပြောတာလေဒါပေမဲ့သူတို့ပြောပဲလေတကယ်လို့ဒါနော်ခုနကဒေါအောင်ဆန်းစုကြည်တို့မို့ရင်သူ့ရဲ့ပါတီအခြားပုဂ္ဂိုလ်တွေကထောက်ခံမယ်ဆိုလည်းသူကဝန်တာမှာ
သမရဖြစ်ရွေးကောက်တင်မြောက်ဖို့အတွက်ဒုတိယသမရ၃ဦးကိုစစ်တပ်ကိုယ်စားလှယ်တွေက2ဦးပြည်သူ့လူတော်က2ဦးနဲ့အမျိုးသားလူတော်က2ဦးစီရွေးချယ်ပေးကြရတာပါအခြေခံဥပဒေပြင်ဆင်ရေးလုပ်တဲ့အခါပုံမှန်436တို့59စာလုံးတို့ကိုပြင်နိုင်နေဆိုရင်သူရဦးရှိမန်းနဲ့ဒေါအောင်ဆန်းစုကြည်တို့အပြိုင်ဆိုင်ကြိုးပမ်းကြရမယ်ပုံရှိနေတာပါဒီလိုပြန်ဆိုင်မှုအတွက်လည်းသူရဦးရှိမန်းဘက်ကအဆင်သင့်ရှိနေပုံရပါတယ
်ပြန်ဆိုင်မှုအတွက်ကတော့ဒေါန်ဆန်းစုကြည်လည်းပြန်ဆိုင်ပါပဲ။ကျန်တဲ့အခြားသူရှင်လည်းအခြားသူပြန်ဆိုင်ပါပဲ။ဒါအခွင့်အရေးတွေပါပဲ။ပြန်ဆိုင်မှုအတွက်မိမိတို့လိုလားလဲ။ဒီဒေါန်ဆန်းစုကြည်နဲ့ပြောမယ်ဆိုရင်ပါတီချင်းလည်းအခုနော်ပြန်ဆိုင်မယ့်ပါတီပဲ။လူချင်းလည်းပြန်ဆိုင်မှာဖြစ်။အဲလိုပြန်ဆိုင်မှုအတွက်ဒီလိုရှိတဲ့နေရာမှာတယောက်နဲ့တယောက်ရန်သူလိုသဘောထားဆောင်မယ်အချိန်လည်းပေါ့။ဟိုတုန်းကလိုလဲပါတီချင်းဆိုအပြုတ်တက်အပြည့်ချင်းလုပ်ရမယ်အချိန်လည်းပေါ့။ဒီအဒီခေတ်စနစ်အတွင်းမှာပေါ်လာတဲ့ကိစ္စတွေပြန်ဆိုင်မှုအတွက်လိုလာတယ်မိသူမဆိုးဝင်ရောက်ရှင်ပြဒီနေ့ဒေါန်ဆန်းစုကြည်နဲ့ခင်မင်းမင်းနေပြီးတော့ဆောက်တဲ့နေရာမှာလည်းနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဆိုရင်အလုံးပူးပေါင်းဆောင်ရမယ်သို့တော့ရွေးကောက်ပွဲကြောင့်ပြိုင်တယ
်
အနိုင်ရအောင်အဲ့ဒါမဲ့ရွေးကောက်ပွဲနောက်ပိုင်းဖြစ်လာမယ့်ကိစ္စလည်းပြိုင်တယ်ကောင်းသောရှင်ပြိုင်ရင်တရားသဖြင့်ရှင်ပြိုင်အတွက်အလုံးနှစ်ယောက်လုံးကသဘောတူပါတယ်
ပြောင်းစလို့တော့နာယကသူတော်ဦးရှိမန်းက VOA နဲ့တည်တံ့တွေ့ဆုံမိမြန်ခံအတွင်ဖြေကြားသွားတာပါ59စာလုံးမပြင်နိုင်လို့ဒေါအောင်ဆန်းစုကြည်သမရအဖြစ်ရွေးချယ်ကမ်ပိုင်ခွင့်မရှိဘူးဆိုရင်သူတော်ဦးရှိမန်းသမရအဖြစ်ရေထောက်ခံမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တော့မဟုတ်မှန်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကညှင်းဆို့ထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါဒီတခါတော့ကချင်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုအခြေအနေကိုလည်းကြည့်ကြရအောင်ပါအစိုးရတပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးကြောက်ပောက်ကွဲတဲ့အတွက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဗိုလ်တင်နှန်းကျောင်းကတင်နှန်းသား23ယောက်ကြာဆုံးခဲ့တာမှာသူတို့တွေဟာတိုင်းရင်းသားမဟာမိတ်အဖွဲ့ဝင်တွေဖြစ်ကြပြီးပလောင်ခေါ်တအောင်းအဖွဲ့က12ဦးနဲ့ရခိုင်အဖွဲ့က10ဦးပါဝင်ခဲ့ပါတယ်ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးအစိုးရစစ်တပ်ဘက်က KIA ကသူတို့စစ်ကြောင်းကိုလာရောက်ပစ်ခတ်တဲ့အတွက်လက်နက်ကြီးနဲ့တံပြန်သတိပေးပစ်ခတ်ရတာဖြစ်တယ်လို့မနေ့ကသတင်းထုတ်ပြန်ချက်ကိုတော့ KIA ဘက်ကလက်မခံပါဘူးအပြည့်စုံကိုVOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဒီလ19ရက်နေ့နေကင်းပိုင်းက KIA ဌာနချုပ်အနီးခရတောင်ကုန်းမှာတက်ဆွဲထားတဲ့အစိုးရတပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးဟာ KIA ဗိုလ်တင်နှန်းကျောင်းမှာကြားရောက်ပေါက်ကွဲခဲ့တာကြောင့်တင်နှန်းသား23ဦးသေဆုံးပြီးလူ20ထိခိုက်ဒဏ်ရာရခဲ့ရမှာသေဆုံးသူတင်နှန်းသားအများစုဟာပလောင်နဲ့ရခိုင်တပ်ဖွဲ့တွေကဖြစ်ပါတယ်။ဒီသေဆုံးတာနဲ့ပတ်သက်ပြီးအစိုးရနဲ့အပြစ်ခတ်မရဲဆဲရသေးတဲ့ပလောင်ခေါ်တအန်းအမျိုးသားလွတ်မြောက်ရေးတပ်ဦး TNLA ကဒုပြန်ကြားရေးတာဝန်ခံတာပန်လှကအခုလိုပြောပါတယ
်။နော်မာစကွေးနေဒီမလေးဆမ်နိုင်ဝန်ကျင်မမလာအမအဖေဘက်က ဆရာငါမမနဲ့ပြခလိုက်တယ်ရေတရှင်နဲ့ပြခလိုက်တယ်တခိုင်မှုကြောင့်ကျွန်တော်က၁၁ဦးဟိုကြောက်မှာလဲ
ပလောင်တပ်ဖွဲ့ကတည်ဆုံရသူတင်တန်းသားတွေဟာအသက်၁၈နှစ်ကနေ၂၅နှစ်ကြားအရွယ်တွေဖြစ်ပါတယ်ဒုတိယအကြအဆုံးအများဆုံးကတော့ AA ခေါ်ရခိုင်တပ်မတော်ကဖြစ်ပြီးဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာသူတို့တပ်ဖွဲ့က10ဦးကြာဆုံးပြီး9ဦးဒဏ်ရာရကြောင်းဖော်ပြပါတယ်။ကြံကြာဆုံးသူတွေကတော့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSJF က2ယောက်နဲ့ချင်းမျိုးသားတပ်ဦးက2ယောက်တို့ဖြစ်ပါတယ်။ ABSJF မြောက်ပိုင်းတာဝန်ခံဦးလာဆိုင်ကကြာဆုံးသူတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အော်မရောက်ပါပါလေသူတို့ရှိကဒီစစ်စီယာတက်စော်နဲ့သူတို့တင်တန်းစီယာတဲ့ဟင်းချက်နှုတ်ပါပါတယ
်ဒီလိုမဟာမိတ်တပ်ဖွဲ့တွေကတင်တန်းသားအများစုကြဆုံးရတာဟာသူတို့တွေကတင်တန်းကိုနောက်ကျပြီးရောက်လာတဲ့အတွက်တီးသန့်တင်တန်းပေးနေတာကြောင့်ဖြစ်တယ်လို့ပြောပါတယ
်တချို့ကစီးပြမှာလက်မမီတဲ့ဟာတွေရှိတယ်အဲ့ဒါတွေကိုတီးသန့်ပြန်ပင်တယ်ဆိုတဲ့အနေအထားပေါ်မှာဖြစ်တာပါ
ဒဏ်ရာရသူ20ဦးနဲ့16ဦးဟာပြင်းထန်ကြောင်းနဲ့ကြာဆုံးသွားသူတွေကိုတော့မနေ့မနေ့ကကြိုးလိုက်ကြောင်းပြောပါတယ်။လိုက်စာဘူတင်တန်းကြောင်းပြစ်ခတ်မှုနဲ့ပတ်သက်ပြီးအစိုးရစစ်တပ်ကသတင်းထုတ်ပြန်ရမှာဒီလ16ရက်နဲ့18ရက်နေ့တွေက KIA ကတမ်ဘရော့စစ်ကြောင်းကိုနှောက်ယှက်ပြစ်ခတ်ခဲ့တာရှိကြောင်း19ရက်နေ့ကလည်းရိခတ်ပို့လမ်းကြောင်းအတွက်လမ်းဖောက်လို့ရေဆောင်ရွက်နေတဲ့စစ်ကြောင်းကိုပြစ်ခတ်တဲ့အတွက်လက်နက်ကြီးနဲ့ပြန်လည်ပြစ်ခတ်ခဲ့ကြောင်းKIA ဘက်ကဒီလိုပြစ်ခတ်တာတွေအတွက်အကြိမ်ကြိမ်သတိပေးခဲ့ပေမဲ့ထိမ့်သိမ်းကြက်မှတ်တာမရှိဘဲစစ်ရှိန်မြင့်မားစေတဲ့လုပ်ရက်တွေတိုးမြင့်လှုပ်ဆောင်လာတဲ့အတွက်တပ်စခန်းကနေလက်နက်ကြီးနဲ့တံပြန်သတိပေးပြစ်ခတ်ရာမှာ KIA တပ်စခန်းအတွင်းကြားရောက်ပေါက်ကွဲပြီးထိခိုက်ဒဏ်ရာရတာတွေရှိခဲ့ကြောင်းဖော်ပြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကတော့ဒီသတင်းထုတ်ပြန်ချက်ကိုလက်မခံပါဘူး။
အဲစစ်တပ်ကြီးရဲ့ဒီဖြစ်စဉ်တွေချက်တယ်တော့အများအားအဲ့လိုပါပဲခင်ဗျာအဲသူတို့ဒီသက်ဆန်းကြီးကျော်ရက်ကြီးသက်ဆန်းကြီးနဲ့အနီးနာအနီးကပ်ဆုံးနေရာမှာလာပြီးတော့ဆန်းထထားပြီးတော့အင်အားတိတိနေတာသူတို့ရေချက်ကပါလဲဆိုတာသူအလုံးကအတိဖြစ်ပါလိမ့်မယ်သူအဲ့မှာသူတို့လာပြီးတော့စစ်ကြောင်းကြီးဟိုရိခါပို့တာတို့လူနာပို့တာတို့ဟာမျိုးပေါ့နော်သူတို့ခါတိုင်းပြောနေကြအဲ့လိုမှာသူတို့ကြီးကနေပြီးတော့ဖြတ်ပြီးတော့တိုက်တယ်ခိုက်တယ်ဆိုတဲ့ဟာမျိုးတော့သူတို့ဒီ NCCD အဖွဲ့နေပြီးတော့စီနီဘွယ်စတင်တဲ့နောက်ပိုင်းဒီလိုဟာမျိုးကျွန်တော်ဘက်ကလုံးဝစပြီးတော့ပြစ်တာမျိုးတော့မရှိဘူးညာမဖြစ်အောင်လဲအဲကျွန်တော်ဘက်ကအဲဒီအောက်ခြေတပ်ဖွဲ့တွေကအားလုံးကဟိုထက်ကထက်ကညွန်ကြားနေဖြစ်တယ
်ကြာသာပရင်းနေ့က KIO ရဲ့ထုတ်ပြန်ချက်မှာတော့ဒီပြစ်ခတ်တိုက်ခိုက်တာဟာရွေကျဲရှိရှိပြစ်ခတ်တာဖြစ်ကြောင်းနဲ့ဒါကိုအပြင်းထန်ကက်ကွက်ကြောင်းဖော်ပြပါတယ်ကချင်ပြည်နယ်နေဆက်ရီးရံနဲ့လုံခြုံရေးဝန်ကြီးဘုံမူကြီးတန်းအောင်ကကြာသာပရင်းနေ့ညနေပိုင်းကမြကြီးနားမြို့သတင်းစာရှင်းလင်းပွဲမှာတော့ဒီပြစ်ခတ်တာဟာတမင်တကာရည်ရွယ်ပြီးလှုပ်ဆောင်တာမဟုတ်ကြောင်းပြောဆိုပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးပြိပခညှိနှိုင်းဖြည့်ဆည်းရေးဆွေးနွေးပွဲမှာဆွေးနွေးသွားမှာဖြစ်ကြောင်းနဲ့ငင်းကြဲရေးလုပ်ငန်းစဉ်ကိုအပြည့်ခံမှာမဟုတ်ကြောင်းလည်းထည့်သွင်းပြောဆိုခဲ့ပါတယ
်ကိုမိုးစောပြောပြသွားခဲ့တာပါအခုတော့ရန်ကုန်တိုင်းအတွင်းကစန္ဒပြပွဲတစ်ခုကိုလည်းအလှည့်ပေးပါစီရှင်ရန်ကုန်တိုင်းအလုံးမြို့နယ်တစ်ဖက်ကမှရှိတဲ့စိတ်ကြီးဦးမြငစင်ရက်ွက်အနီးကတမန်စိတ်နဲ့လမ်းတချို့ကိုမြမစီးပွားရေးကော်ပိုရေးရှင်းကစီမံကိန်းဆောက်လုပ်ဖို့ပိတ်ဆို့ထားတဲ့အတွက်ပြန်ဖွင့်ပေးဖို့အကြောင်းသားတွေပါဝင်ဒေသခံတွေဆန္ဒပြနေတာမနေ့ကအထီဆိုရင်9ရက်ရှိသွားပါပြီ။တမန်စိတ်ဝင်းကျင်ရွာပေါင်း၈ရွာလောက်ကဒေသခံ9000ကျော်နေ့စဉ်ကူတန်သွားလာနေတဲ့လမ်းတွေကိုအခုလိုပိတ်ဆို့လိုက်တဲ့အတွက်အဆင်မပြေဖြစ်နေရတာမို့လို့ဖြည့်ရှင်းပေးဖို့တောင်းဆိုနေကြတာပါ။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြမစီးပွားရေးကော်ပိုရေးရှင်းကတိစောက်နေတဲ့နောင်တုံစီမံကိန်းနဲ့အာယုံကုမ္ပဏီကတိစောက်နေတဲ့စိတ်ခံတရားကြားမှာအလျား20အနံပေ1800ရှိတဲ့အများပြည်သူသွားနေတဲ့လမ်းနဲ့တမန်စိတ်ကိုဒီတစ်ပတ်တနင်္လာနေ့ကစပြီးပိတ်ဆို့ခဲ့တာပါ။ဒီအတွက်တစ်ဖက်ကမ်းမှာကြောင်းသွားတက်နေရတဲ့ကျောင်းသားတွေနဲ့တမန်ခတ်ဆားနေရတဲ့ကျောင်းသားမိဘတွေအလုံဘက်ကိုသွားပြီးတော့အလုလုကန်စားတောက်နေသူတွေဟာဆန္ဒပြနေတာ9ရက်ရှိပြီဖြစ်ပါတယ်။နိုဝင်ဘာလ20ရက်နေ့ကစပြီးတရင်သမားတွေနဲ့သူတို့ကိုစာနာထောက်ခံသူတွေလွယ်လွယ်ကူကူလာရောက်နိုင်တဲ့လမ်းအလုံးကိုပိတ်ဆို့လိုက်ကြောင်းဆန္ဒပြနေတဲ့ရမီရဖတ်တို့ကပြောပြပါဗျ
။ဟိုည17နာရီ12နာရီလောက်ကသူတို့ကအဲ့သူစုကျိုးလေးတွေကိုသူတို့ကသူပြအရှိရင်းနဲ့ထောင်ခါလိုက်တယ်ခင်ဗျ။ဟိုကျွန်တော်တို့အခုတမန်ရရင်ကနေပြက်လာတဲ့လမ်းကြောင်းကိုသူတို့ကသူစုကျိုးကာတယ်အခုနောက်တစ်ခါသူပြကာတယ်အခုပြီးတော့နောက်တစ်ခါတရင်မီဒီယာတွေလာတဲ့နန်းနေမှန်တဲ့ညောင်းအကုန်လုံး300ခန့်ည300ကို300ကိုသူပြားနေနဲ့လုံးဝကာပလိုက်တယ်ခင်ဗျာသူတို့ခါလိုက်တဲ့အခါကျတော့ပိုဖက်တရနေပြီးတော့လေတမန်နဲ့တမန်ဘဝနေပြီးတော့ကျွန်တော်တို့ဟိုဟာကျောင်းသားလေးကိုတင်လာတယ်ကျောင်းသားလေးကိုတင်လာတဲ့အခါကျတော့ကျွန်တော်တို့က ဟိုအဝေးပတိယဟိုတော့ကျုံဟိုခြုံကြတဲ့နေပတ်ပြီးတော့ကျောင်းသားလေးကိုကျွန်တော်ခေါ်လာရတာအခုကကျွန်တော်တို့ MEC ရဲ့အရှိတက်တဲ့မှာပုံတိုင်းနေရဲ့အရှိတက်တဲ့မှာကျွန်တော်တို့အခုကအေးချွေငင်းငင်းတော့ကျွန်တော်ထိုင်နေတာမှာ
ပြီးခဲ့တဲ့မေလတုန်းကတော့အဲ့ဒီနေရာကဒေသခံပြည်သူတွေကျောင်းသားတွေကတင်ပြလာတဲ့အတွက်အများပြည်သူသွားလာနိုင်ဖို့အတွက်ရန်ကုန်တိုင်းအစိုးရကခွင့်ပြုစာထုတ်ပြန်ခဲ့တာပါရန်ကုန်တိုင်းအစိုးရအဖွဲ့ကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့အရင်နှောင်းကခွင့်ပြုခဲ့တာမှန်ပေမဲ့အခုအခါမှာတော့ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ခွင့်ပြုလို့မရတော့ကြောင်းအတွင်းရေးမှူးဦးမြတ်ကျော်ကျော်ကဆိုပါတယ်ပြီးခဲ့တဲ့ရက်ကတော့ဆန္ဒပြနေတဲ့ចောင်းသားလေးတွေရှိရာကို MEC ကတာဝန်ရှိသူတွေရဲတွေကလေးတွေចောင်းကចောင်းអុសៀមាကြီးနဲ့សៀសៀមាတွေလာရောက်ပြီးဆန္ဒပြနေတာတွေကိုရက်ဆိုင်ဖို့အတွက်ចောင်းတက်နိုင်ဖို့ဖိအားပေးခဲ့တာပါအခုလက်ရှိအခြေအနေအရနိုင်ငံတော်သမ္မတကပြောဆိုနေတဲ့စီးရဲမွဲတင်မှုပပျောက်ရေးနဲ့ပညာရေးတိုးတက်မြင့်မားရေးရည်မှန်းချက်တွေဟာပြည်သူတွေအတွက်မေးခွန်းထုတ်เสียဖြစ်နေကြောင်းနဲ့ကလေးတွေကျောင်းဆက်တက်နိုင်ဖို့ကလမ်းကိုအမိပြုပြီးလောက်ကင်စားတောက်နေရတဲ့စီးပွားရေးအနေအထားတွေကြောင့်ကျောင်းဆက်တက်နိုင်ဖို့ခက်ခဲသွားပြီလို့မိဘတို့ကပြောပါဗျာ။ဒါ
နိုင်ငံတော်သမ္မတကြီးကျွေးကြော်နေတဲ့ဟိုစီးရဲသားပပျောက်ရေးပညာရေးမြင့်မားရေးဆိုတဲ့ဟာတွေကအခုကျွန်တော်တို့မှတကယ်တကယ်ဒုက္ခကြုံတွေ့နေရပါတယ်။ဟိုအခုဆိုလို့ရှိရင်ဒီသွားလာရေးပေါ့နော်။စမန်ကျမမျိုးသားဆိုလို့ရှိရင်ဒီစမန်မောင်းနေရတာ။ကျမတို့နဲ့အတူအစီး60ရှိတယ်။အဲ့ဒီအစီး60လောက်ကမိသားစုတွေရှိတယ်။ဒီမိသားစုတွေကဒီဟောင်းပြီးဟိုပြီးစားတောက်နေကြတာ။နောက်တစ်ခုကလည်းတောင်းသားတွေဆိုလို့ရှိရင်လည်းဒီမိဘရဲ့လုပ်ငန်းငွေလေးကိုမှီဖို့လို့ပညာသင်နေရတာ။အခုဆိုရင်ဒီစမန်အစီး60မထွက်ကြတဲ့အကြောင်းကိုကျမတို့မှစီးဝါးရေးတွေလည်းဒုက္ခရောက်နေတယ်။ကလေးတွေရဲ့ပညာရေးလည်းဘလုံးမမထောက်ပြန်နိုင်ဘူး။အဲ့ကြကြောင့်မို့တမန်တော်ကြီးရှင်းပြနေတဲ့ဟာတွေကကျမတို့ရဲ့ဒုက္ခတွေ။သမားကြီးကလစ်လူရှုကြတာလားဆာမမဟုတ်လို့ရှိရင်ဘလို့ပုံတိုင်းမျိုးလေလို့
မြန်မာနိုင်ငံမှာပွင့်လင်းမြင့်တာမှုရှိတဲ့စီမံကိန်းတွေလှုပ်ဆောင်ဖို့အတွက်မြန်မာပြည်သူတွေတက်ကြွလှုပ်ရှားသူတွေကတောင်းဆိုနေတာပါစီမံကိန်းတွေကြောင့်တန်ရာတန်ချေးမပေးဘဲလဲမြေတွေတိမ့်တာအင်ယာတွေဖယ်ရှားခိုင်းတာရွာတွေကိုရွှေ့ပြောင်းခိုင်းတာအပြင်အများပြည်သူသွာလာနေတဲ့လမ်းတွေကိုပိတ်ဆို့ပစ်တာတွေလည်းရှိနေတာပါစီမံကိန်းတွေလုပ်တဲ့အခါမှာဒေသခံတွေရဲ့သဘောထားတွေတောင်းခံတာမျိုးဆုံးရှုံးနစ်နာမှုတွေကိုဖြေရှင်းပေးနိုင်တဲ့အခြေအနေတွေအားနေတာတွေအပြင်တချို့စီမံကိန်းတွေဟာလူလူကျန်းမာရေးထိခိုက်မှုတွေကိုလစ်လျူရှုခဲ့တာတွေကြောင့်မြန်မာပြည်တဝန်းဆန္ဒပြမှုတွေကိုအယက်သားအစိုးရကကြုံနေရတာဖြစ်ပါတယ်ရှင်
ပရရှိမြခင်မြမစီးပွားရေးဥပိုင်း limited ဟာမြမနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ခြိကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလှုံ့ထုံလုံးကြီးတွေနိုင်ငံတကာစံရီးစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေနေ့တရားရေးလေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြခင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023028554 fax number 2023028552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးလိုတဲ့အကြောင်းကိုလူတူစင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
နေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနဲ့အင်္ဂါညပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလိုသူတွေအချိန်မီအီးမေးလ်နဲ့ဖြစ်စေဖုန်းနဲ့ဖြစ်စေဆက်သွယ်နိုင်ဖို့ထပ်မံနှိုးဆော်ပါရစေရှင်။ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့ဖို့လိုတယ်။သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင် VOE email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ဖုန်းနံပါတ်ကတော့ 2323825554 ဖြစ်ပါတယ်ရှင်။